ထိုင်နိုင်ငံရွေးကောက်ပွဲလွှတ်တော်အမတ်နေရာအများဆုံးအနိုင်ရထားတဲ့ Move Forward Party ခေါင်းဆောင်ပီတာလင်ဂျွန်ရက်ဟာဝန်ကြီးချုပ်အသစ်အဖြစ်ရွေးချယ်ရေးဒီနေ့ပါလီမန်မှာမဲခွဲကြပေမဲ့လိုအပ်တဲ့ထောက်ခံပေးအပြည့်အဝမရခဲ့ပါဘူး။ရှေ့သတင်းပတ်မှာဝန်ကြီးချုပ်အသစ်ရွေးချယ်ရေးထိုင်းပါလီမန်မှာထပ်မံမဲခွဲနိုင်ပြီးတော့ပီတာလင်ဂျွန်ရက်ဟာအနေနဲ့သူ့ကိုထပ်ပြီးတော့အဆိုပြုမယ်ဆိုရင်ထပ်မံရှင်းပြနိုင်တယ်လို့ရိုက်တာသတင်းမှာရေးပါတယ်။ဝန်ကြီးချုပ်အသစ်မရွေးခင်တရက်လိုမှာမနေ့ကပဲပီတာကိုလွတ်တော်မှဖြစ်ကနေဆိုင်းငံ့ထားဖို့ထိုင်းရွေးကောက်ပွဲကော်မရှင်ကဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကိုအဆိုပြုခဲ့ပါတယ်။ပီတာဟာမီဒီယာကုမ္ပဏီတစ်ခုမှအစုရှယ်ယာတွေပိုင်ဆိုင်ထားတဲ့အတွက်ရွေးကောက်ပွဲစည်းကမ်းကိုဖောက်ဖျက်ရရောက်တာကြောင့်ရွေးကောက်ပွဲမှာပါဝင်ဖို့အရေးချင်းမပြည့်မီဘူးဆိုပြီးတိုင်ကြားခံထားရသလိုဒီတိုင်ကြားချက်တွေဟာကြိုးကြောင်းစီလျော်တယ်ဆိုပြီးတော့ကော်မရှင်ကအဆိုပြုခဲ့တာပါ။ကော်မရှင်ရဲ့အဆိုပြုချက်ဟာဝန်ကြီးချုပ်လောင်းအဖြစ်ရှေ့ကပြင်းနေတဲ့ပီတာရဲ့နိုင်ငံရေးအနာဂတ်အပေါ်မှာအကြီးအကျယ်ထိုးနှက်ချက်လည်းဖြစ်ခဲ့ပါတယ်။ထိုင်းအောက်လွှတ်တော်အမတ်နေရာ900မှာ152နေရာအနိုင်ရထားတဲ့ Move for Party အနေနဲ့တခြားနိုင်ငံရေးပါတီ၈ခုနဲ့အတူညီမောင်းအစိုးရဖွဲ့စည်းဖို့ပြင်ဆင်ထားပါတယ်ပါတီကောင်းဆောင်ပီတာဟာထိုင်းပြည်စနစ်ကိုအကာအကွယ်ပေးထားတဲ့ဥပဒေကိုပြင်ဖို့လုပ်နေသလိုထိုင်းဒီမိုကရေစီစနစ်ကိုဖျက်လို့ဖျက်ဆီးလုပ်နေတယ်ဆိုတော့စွပ်စွဲချက်တွေနဲ့တိုင်ကြားတာတွေလည်းခံနေရပါတယ်ပီတာကတော့သူ့အပေါ်အပြည်သူကပေးထားတဲ့မျှော်လင့်ချက်နဲ့ထောက်ခံမှုတွေကိုအကောင့်ထဲပို့နိုင်ဖို့အကောင်းဆုံးလှုပ်ဆောင်သွားမယ်ဆိုပြီးတော့ဒီနေ့ပြောဆိုပါတယ်ခင်ဗျာ